အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကြမ်းကြိမ်ပွဲပြီးခဲ့တဲ့အခါပထမဆုံးအဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အင်ကာနီကစကားပြောခဲ့ပါတယ်။နျူကလ িয়ার လက်နက်ထိန်းချုပ်ရေးဆိုင်ရာသမိုင်းဝင်သဘောတူစာချုပ်ကိုတည်တံ့တိုးဖို့ခေါင်းဆောင်နှစ်ယောက်စကားပြောချိန်အတွင်းသဘောတူခဲ့ကြတယ်လို့ရုရှားတိုက်ခိုက်ခေါင်းဆောင်အလက်စီနေဗယ်နီကိုဖန်ထားတာရုရှားရဲ့စိုက်ဘာတရှိုးလုပ်ငန်းကိစ္စအာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေကိုတုတ်တင်ရင်ဆူချင်းမြင့်မယ်လို့ရုရှားကလျှို့ဝှက်ကြေညာထားတယ်ဆိုတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုသမ္မတဘိုင်ဒန်ကပြောဆိုခဲ့တယ်လို့ဘိုင်ဒန်အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူနှုတ်ကပြောပါတယ်။သမ္မတဘိုင်ဒန်ရဲ့အခုလိုပြောဆိုချက်တွေကသမ္မတဟောင်းဒေါ်နယ်ထရမ့်နဲ့တိတိတတ်တာကွဲပြားတဲ့ယက်တီချက်နောက်တစ်ခုကိုထပ်ပြလိုက်တယ်လို့ပါပဲ။သမ္မတထရမ့်ကတော့သမ္မတပူတင်နဲ့ဆက်ဆံရေးကောင်းမွန်တဲ့အပေါ်မကြာခဏအမွှန်းတင်ပြောဆိုလို့ရှိခဲ့သူပါ။ရုရှားနဲ့အမေရိကန်အကြားနျူကလ িয়ার လက်နက်ထိန်းချုပ်ရေးစာချုပ်လာမယ့်ဖေဖော်ဝါရီလအစပိုင်းမှာတည်တံ့မကုန်ခင်နောက်ထပ်၅နှစ်တည်တံ့ထပ်တိုးဖို့သမ္မတဘိုင်ဒန်နဲ့သမ္မတပူတင်တို့သဘောတူခဲ့ကြတာဖြစ်ပါတယ်။သဘောတူစာချုပ်ကိုအလင်းမြန်တည်တံ့တိုးရေးတန်တမာရေးဆိုင်ရာဆက်သွယ်ချက်တွေအပြန်အလှန်ပြီးပို့ခဲ့ကြတဲ့အပေါ်ဂျင်းနဲ့တဲ့အကြောင်းခေါင်းဆောင်တွေကပြောခဲ့ကြတယ်လို့ရုရှားအစိုးရထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။2010ပြည်နှစ်မှာချိုးဆူခဲ့တဲ့ဒီသဘောတူညီချက်အရနိုင်ငံစလုံးရဲ့နျူကလ িয়ার ထိပ်ဖူးတပ်လက်နက်အစီအတွက်ကို1550အထိပဲထားဖို့သတ်မှတ်ထားတာပါ။စာချုပ်တည်တံ့တိုးရေးကိုရုရှားနိုင်ငံရဲ့ဒူးမားအောက်လွှတ်တော်ကဒီကနေ့အတည်ပြုပေးလိုက်ပြီဖြစ်ပါတယ်။စာချုပ်တည်တံ့တိုးရေးဆိုင်ရာအစိုးရဘက်ကစစ်ဆေးညှိနှိုင်းတာတွေကအောင်မြင်မှုမရခဲ့ပါဘူး။ဒီနိုင်ငံသဘောတူစာချုပ်ထဲမှာတရုတ်နိုင်ငံကိုပါထပ်သွင်းဖို့အရင်သမ္မတထရမ့်အစိုးရကတောင်းဆိုခဲ့တာကြောင့်မအောင်မြင်ခဲ့တာဖြစ်ပါတယ်။